မျိုးသမီးတွေနဲ့ကလေးငယ်တွေပါဝင်ရာနဲ့ခြေရရင်းကြဒုက္ခတွေပင်လယ်ပြင်မှာရဲတပ်တပတ်တွေနဲ့ခြေမျိုးပါနေတဲ့အခြေအနေတွေနဲ့မကြုံရအောင်ဒေသရင်းနိုင်ငံတွေဝိုင်းဝန်းကူညီကြဖို့ဥရောပသမဂ္ဂ EU ကတိုက်တွန်းလိုက်ပါတယ်။ပင်လယ်ပင်လယ်ော်နဲ့ကပ်ပလီပင်လယ်ရင်းကနိုင်ငံတွေအနေနဲ့ဒုက္ခတွေကိုရှာဖွေရေးကယ်ဆယ်ရေးနဲ့ဘေးရန်ကြီးရဲ့ကင်းကင်းကန်းကပ်ခွင့်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့ April 16ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာ400လောက်ကိုကန့်ကွက်ခွင့်နဲ့အကူအညီပေးခဲ့တယ်လို့ကျန်းနိုင်ငံတွေကလည်းဆောင်ရွက်ချဖို့မျှော်လင့်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားတာပါ။ရိုဟင်ဂျာဒုက္ခသည်တွေလိုက်ပါလာပြီးတော့ပင်လယ်ပြင်မှာ2လလောက်ကြာအောင်မျိုးနေတဲ့ဆက်လီဘော်ကဒုက္ခသည်တွေက28ရက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကပတ်ရှင်ချချင်းကိုပို့ဆောင်လိုက်ကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောဆိုလိုက်ပြီးတော့နောက်တစ်ရက်မှပဲ EU ရဲ့ထုတ်ပြန်ချက်ထွက်ပေါ်လာတာပါ။ရိုဟင်ဂျာဒုက္ခသည်ရေးဖြည့်ရှင်းတာမှာလက်နက်ကင်ဖွဲ့တွေအပြည့်ခတ်ရဲဆင်းနိုင်မှုအရေးကြီးကြောင်းလည်းထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။ရိုဟင်ဂျာဒုက္ခသည်ရေးထောက်ပံ့ကူညီနေတဲ့ EU အနေနဲ့လိုအပ်တဲ့အကူအညီတွေပေးရဖို့အသင့်ရှိနေကြောင်းလည်းပြောဆိုခဲ့ပါတယ်။2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာအာဆာရိုဟင်ဂျာအစွန်းရောက်ဖွဲ့ကိုလိုက်လံနှိမ်နင်းတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးနောက်ဆက်တွဲအဖြစ်သိနေချီတဲ့ရိုဟင်ဂျာတွေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရပါတယ်။မြန်မာဆိုရကရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုတရားဝင်လက်မခံပေမဲ့ဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်လည်လက်ခံမယ်အကြောင်းကတိပြုထားပါတယ်ရှင်။